င်္ဂလာပါ RFB ပိတ်သက်များခင်ဗျာခုပထမဆုံးမြန်မာနိုင်ငံဒေသချုပ်မှာ MoGP ရေကြီးရေလျှံနေတဲ့အကြောင်းဖော်ပြထားတဲ့ AFP သတင်းဆောင်ပါကိုတင်ပြပါမယ်ပြီးခဲ့တဲ့ပတ်ကဗီယက်နမ်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ယာဂီမုံတိုင်းကနေတဲဆောင်လာတဲ့မိုးရွာသွန်းမှုတွေကြောင့်မြန်မာနိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းဒေသတော်တော်များများမှာရေကြီးရေလျှံပြီးတောင်းနဲ့ချီတဲ့ပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်MoGP စစ်တောင်းပြည်ရေတက်လာတာကြောင့်ရေမြုပ်နေတဲ့ပဲခူးတိုင်းတောင်ကုန်းမြို့မှာရေဘေးသင့်ပြည်သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကလှေနဲ့လိုက်ပြီးကယ်ဆယ်နေကြရပါတယ်။တောင်ကုန်းမြို့ကပြည်သူ600လောက်ဟာစာတင်ကြောင်းတစ်ကြောင်းနဲ့မှခိုးလုံနေကြရတာကို AFP သတင်းမှာဖော်ပြပါတယ်။မန္တလေးတိုင်းမှာလည်းပြီးခဲ့တဲ့ဗုဒ္ဓဖူးနေ့ထိရေမြုပ်သွားတဲ့ရွာတွေမှာတေဆုံးသူ18ဦးရဲ့ရုပ်အလောင်းတွေကိုဆယ်ယူထားရတယ်လို့တိုင်းမီဒီယာဖွဲ့ကပြောပါတယ်။အစိုးရရုံးဆိုင်ရာနေပြည်တော်နဲ့အနီးတစ်ဝိုက်မှာဆိုရင်လည်းအချို့ရွာတွေတရွာလုံးရေမြုပ်သွားတဲ့အတွက်လူတွေအိမ်ခေါင်မိုးနဲ့တစ်ပင်တွေပေါ်မှာတက်ပြီးနေနေကြပါဗျ။ပြီးခဲ့တဲ့ကြာသပတေးနေ့အထိရေဘေးသင့်ပြည်သူ 9,000 ကျော်လောက်ရှိသွားပြီလို့အာဏာပိုင်တွေကပြောထားပါဗျ။ကုလသမဂ္ဂရဲ့စီးရင်နေရဆိုရင်စစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်မြန်မာနိုင်ငံတဝက်မှာစစ်ရေးပြိပခါတွေကြောင့်နေအိမ်ဆုံးခွာထွက်ပြေးနေရတဲ့သူ 3,300 တန်းထိရှိနှင့်ပြီဖြစ်ပါတယ်။အခုဆက်လက်ပြီးကမ္ဘာပထဝီနိုင်ငံရေးလေ့လာဆောင်ကြည့်တဲ့ Geopolitical Monitor သတင်းမှာစက်တင်ဘာလ17ရက်နေ့ကဖော်ပြထားတဲ့မြန်မာနိုင်ငံကတိုက်ပွဲတွေအပအဝင်ကမ္ဘာတဝန်းကစစ်ရေးပြိပခါတွေမှာဒရုန်းယာဉ်အမျိုးမျိုးကိုအသုံးပြုပြီးတိုက်ခိုက်မှုတွေတိုးလာနေတဲ့အကြောင်းဆောင်းပါးကိုတင်ပြပါမယ်။မြန်မာနိုင်ငံကစစ်ရေးတိုက်ခိုက်မှုတွေမှာအကူအညီပေးနေတဲ့ Free Burma Rangers အဖွဲ့ရဲ့သတင်းပေးပို့ချက်တွေအရမြန်မာစစ်တပ်ဟာတိုက်ပွဲမှာဒရုန်းယာဉ်တွေအသုံးပြုမှုတိုးလာနေပြီးဒရုန်းယာဉ်တွေကနေဘုံကျဲချတိုက်ခိုက်မှုတွေကြောင့်အကြက်သားပြည်သူတွေတေဆုံးမှုတွေလည်းတိုးနေတဲ့အကြောင်းဒါပေမဲ့လည်းကယားပြည်နယ်မှာမြန်မာစစ်တပ်ရဲ့ဒရုန်းယာဉ်အချို့ဆက်ချုပ်ယွင်းပြီး KNDF တပ်တွေကအလွယ်တကူသိမ်းယူနိုင်ခဲ့တာကိုကြည့်ရင်မြန်မာစစ်တပ်ရဲ့ဒရုန်းတွေတိုက်ခိုက်နိုင်စွမ်းဟာစမ်းသပ်ဆဲအဆင့်ပဲရှိသေးတယ်လို့သုံးသပ်နိုင်တဲ့အကြောင်းဆောင်းပါးကဖော်ပြပါရယ် PDF တပ်ဖွဲ့တွေမှာလည်းဒရုန်းအသုံးပြုတိုက်ခိုက်မှုတွေတိုးတက်နေပြီး PDF တပ်ဖွဲ့တစ်ဖွဲ့ဟာဆိုရင်ကယားပြည်နယ်လွိုင်ကိုမြို့ကတိုက်ပွဲတွေမှာဒရုန်းတိုက်ခိုက်မှု125ကြိမ်ထိပြုလုပ်နိုင်ခဲ့ပါတယ်။ဒီ PDF တပ်တွေဟာအလွယ်တကူဝယ်လို့ရတဲ့အရက်ဖတ်သုံးဒရုန်းယာဉ်တွေမှာစစ်ကောင်စီတပ်တွေစီကနေဖမ်းဆီးရမိခဲ့တဲ့ဘုံတွေမော်တာဒုံးကျည်တွေတပ်ဆင်ပြီးတိုက်ခိုက်ရေးအတွက်သုံးနေတာဖြစ်ပါတယ်။ဒီနီလန့်ဟာထိရောက်တဲ့အတွက်မြန်မာစစ်တပ်ဘက်ကလည်းနောက်ပိုင်းမှာရုရှားနဲ့တရုတ်စီကရတဲ့နည်းပညာအကူအညီယူပြီးဒရုန်းနဲ့ဘုံကျဲတိုက်ခိုက်တဲ့နီလန့်ကိုလိုက်သုံးလာတာဖြစ်တယ်လို့ဆောင်းပါးကဆိုပါတယ်။အခုချိန်မှာကမ္ဘာအင်အားကြီးနိုင်ငံတွေကစစ်တပ်တွေမှာတောင်ဒရုန်းတိုက်ခိုက်မှုတွေကိုတမတ်ရိုးကျစစ်ဆင်ရေးတွေထဲမှာဘလို့ထည့်ပြီးသုံးမလဲဆိုတာမဟာဗျူဟာရေးဆွဲထားတာမရှိသေးတဲ့အကြောင်းစစ်ရေးလေလာသုံးသပ်သူတွေဟာလက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေမှာဒရုန်းအသုံးပြုပြီးတိုက်ခိုက်မှုတွေရဲ့ရလဒ်ကိုစောင့်ကြည့်လေ့လာနေကြတယ်လို့လည်းဆောင်းပါးကနေဖော်ပြထားပါတယ်ခင်ဗျာ